ဒီပြည်တော်မှာလက်ရှိကျင်းပနေတဲ့လွှတ်တော်မှာနိုင်ငံအရေးဆောင်ရွက်မဲ့ရေးရာကော်မတီ19ခုကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းဖွဲ့စည်းခဲ့ပါတယ်။အဲ့ဒီလိုကော်မတီဖွဲ့စည်းရမှာလွှတ်တော်ကိုယ်စားလှယ်အချင်းချင်းကြားတင့်တော်ကျွမ်းကျင်သူတွေကိုရွေးချယ်တင်မြှောက်တဲ့စနစ်မျိုးမဟုတ်ပဲသမ္မတကခြာပေးလိုက်တဲ့အမည်စင်းရင်အတိုင်းကော်မတီတွေပေါ်ပေါက်လာရတာဖြစ်တယ်လို့နိုင်ငံသားအခွင့်အရေးဒီမိုကရေစီနဲ့လူအခွင့်အရေးကော်မတီမှာရောနိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့ဖွံ့ဖြိုးရေးကော်မတီမှာပါပါဝင်သူစမ်းကြောင်းမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိုးဝင်းက RFA ကိုရှင်းပြပါတယ
်။အလုပ်ကဝင်တင်ရောက်တာတော့ပုံကူကြတယ်နော်။အပေါ်ကနေပြီးတော့ကြာတော့ပဲ။အဲဒီကော်မတီဒီကော်မတီကော်မတီ19ခုဖွဲ့တယ်။ဒါကိုကြီးညာပေး။တခါဥက္ကဋ္ဌတွေနာမည်ကြီးကြီးညာပေးတယ်ပေါ့ဗျာ။ဘယ်လိုဘယ်လိုအဲဒီကော်မတီထဲမှာဥက္ကဋ္ဌအဆိုပြီးတော့ကြာတော့နော်။အတွင်းမှုကိုကြာတော့ဒီဥက္ကဋ္ဌကနေပြီးတော့ရွှေ့တယ်ပေါ့ဗျာ။အဲဒီလိုကော်မတီတွေဥက္ကဋ္ဌပြီးတဲ့အခါကြာတော့မှကျွန်တော်တို့ဖော်ဝင်ရွေးတယ်ပေါ့ဗျာ။အဲ့ဒါ14ဦးဒီဥက္ကဋ္ဌအနေနဲ့ရွေးတာပါ။အားလုံး15ယောက်ပါတဲ့ဒီကော်မတီကိုတော်တော်ကနေအတူပြုပေးတယ်ပေါ့ဗျာ။နောက်တစ်ခုကကျွန်တော်စီကနောက်ဆုံးတော့ကိုယ်တည်းအားလုံးကော်မတီအသီးသီးမှာအားလုံးပါနေတာရှိနေကြ။အဲ့လိုပဲတိုင်းနာတော်တော်ကိုယ်တည်းအားလုံးနဲ့ပြပြီးတော့ကြတော့အားလုံးတော့ပါနေပါပြီ
။အတိုက်ခံအင်အားစုတွေကော်မတီအသီးသီးမှာအခုလိုပါဝင်ခွင့်ရနေပြီဆိုပေမဲ့ပြည်သူတွေလိုလားတဲ့ပြပြင်းပြောင်းလဲတဲ့တိစ္ဆာတွေကိုလွှတ်တော်တွင်မှဆုံးဖြတ်ချက်ကြအောင်လှုပ်ဆောင်ဖို့တော့ခက်နေသေးကြောင်းကော်မတီအသီးသီးမှပါဝင်သူအများစုကပြည်ကံပြိုးပါတီကကိုယ်စားလှယ်တွေဖြစ်နေကြောင်းဦးစိုးဝင်းကပြောပါတယ
်ကျွန်တော်တို့ကတော့အဲဒီဟာတွေကိုတတ်နိုင်လည်းများရရင်ရတယ်လို့ပေါ်ဆောင်သွားရမှာပေါ့ဗျာအပြုပြင်မှုလိုတယ်ဆိုရင်ဘယ်လောက်တိုင်းတာတိအောင်ပြည့်စုံလို့ရမယ်ဆိုတာကတော့ဗျာကျွန်တော်တို့အနေနဲ့ကြိုးမှုမရသေးဘူးဗျာကျွန်တော်တို့ကအခုဒီဟာတွေပေါ်မှာပဲစနေရနေစပြီးတော့ကျွန်တော်တို့ကင်တွယ်ပြီးတော့ကျတော့လုတ်ကင်နေဆိုတာဟာကွန်ပီနေနေဆိုတော့ကျတော့ဟာသူတို့ဘယ်လိုအစ်င်းနေချပြီးတော့ကျတော့အရင်ကင်တွယ်မယ်ဆိုတာကြည့်ရအောင်မယ်နောက်တစ်ခုကမှအခုလွတ်တော့ကျွန်တော်တို့တကယ်လို့နားရင်ကျွန်တော်တို့လည်းရင်းဆင်းရအောင်ပါပဲပြည်သူရဲ့ပြန်ဆင်းပြီးတဲ့အခါကျတော့ပြည်သူရဲ့ဌာနဓာရီပြင်စီခြင်းလဲဆိုတာကိုကျွန်တော်ပြန်ခိုင်းပြီးတော့မှကျွန်တော်ဒီကော်မတီမှာပြန်ပြီးတော့ကျွန်တော်တဆွေးနွေးမယ်ဆိုတဲ့ခိုင်းစစ်ရှိတယ်ဗျာ
နေပြည်တော်မှာလွတ်တော်တွေကိုပထမဦးဆုံးချိန်စတင်ကျင်းပခဲ့စဉ်ကစက္ကလုတ်တွင်နဲ့လျှို့ဝှက်မဲပေးစနစ်ကျင်းပခဲ့ပေမဲ့ဒီတစ်ခေါက်ဒုတိယအကြိမ်လွှတ်တော်တွေမှာရောင်းမဲပေးစနစ်ကိုကျင်းသုံးဖို့အားကြောင့်ပြောင်းလဲခဲ့တယ်ဆိုတာကိုလည်းဦးစိုးဝင်းကအခုလိုထပ်ရှင်းပြပါတယ
်။ဟိုအဲ့ဒါကလေတစ်ဖက်မှာကောင်းတာရှိတယ်လို့တစ်ဖက်မှာလည်းဆိုးတာရှိတာပဲကြာတခါတည်းနော်။ဟိုအစပိုင်းမှာလျှို့ဝှက်မဲပေးစနစ်ကျွန်တော်တို့လုပ်ပါတယ်။အခုဒုတိယအကြိမ်ကျွန်တော်ပြန်ဆတဲ့အခါမှာကြာတော့မဲခွဲတဲ့အခါကြာတော့စက္ကလုတ်ကြီးကအတုံးပြူတဲ့လူပေါ်မှာလဲဒီရင်လဲဒီပါပေါ့ဗျာအဲ့လိုဆိုကြတော့နှိပ်တာပုံစံမဲမကြလို့လားအဲ့လိုဆိုတော့ကြတော့ပုံမှန်ပွားပေါ်တဲ့ခါမျိုးမှာအတချက်နှိပ်တာနှစ်ချက်နှိပ်တာနဲ့တခါတည်းလူဟာမျိုးတွေနဲ့အဲ့လိုအမှားမှားအယူရင်းနည်းနည်းလေးဖြစ်တယ်ဆိုပြီးတော့ကျွန်တော်အဲ့မှာနည်းနည်းလေးစန့်ကြသွားတယ်စန့်ကြသွားတဲ့ခါကျတော့ကဲကြောင်မဲပေးစနစ်နဲ့ပဲတခါတည်းကမတရားဟောဖြစ်တာကောင်းပါလေဆိုတော့တစ်ဖက်မှာကြတော့လေဟာထောက်ခံတဲ့လူကျမတရားပြီးပါဟာထောက်ခံတဲ့လူတခါပြီးတဲ့ခါကျတော့အလုံးကြီးအတွက်ဟာဒီမှာဘယ်လောက်ကဲဒီရိုးကဘယ်လောက်ရှိတယ်လူဘယ်လောက်ထောက်ခံတယ်ဟာကဲဒီဟာတွေထိုင်ပြီးတဲ့ခါကျတော့ကဲကန့်ကွက်တဲ့လူထောက်ပါအောင်ဆိုတဲ့ခါကန့်ကွက်တဲ့လူဘာလို့လဲဆိုကြတော့ဈာနေတဲ့လူကရှိသေးတာဟုတ်ဗျဒီလူဟာမျိုးကအဲ့လိုဆိုတော့ကြတော့အချိန်နဲ့ကြံ့ကြတယ်တချို့ကလည်းအတကြီးတဲ့ထိုင်ရထိုင်ရတာမျိုးတွေလည်းပါတယ
်ပြောဝဲမဲပေးစနစ်နဲ့စာရင်ရောင်မဲပေးစနစ်ကိုသူ့အနေနဲ့စိုက်နှစ်တဲ့ကြောင်း NDF ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိုးဝင်းကပြောပါတယ်
တဖက်မှာကြာတော့ပြန်ကြည့်တဲ့အခါကျတော့ခုကြောင်မဲပေးတဲ့စနစ်ကဥပမာချင်းဒီဥပဒေတစ်ခုဟာတကယ်ကိုကိုကပြည်သူ့အတွက်လည်းလိုအပ်နေတယ်ပြည်လဲပြင်းစမှုလိုအပ်နေတယ်အဲ့ဒီဟာမျိုးကိုဥပမာချင်းကျွန်တော်တို့တင်တဲ့ဟာတွေကပြည်သူ့အတွက်တကယ်လိုအပ်တဲ့အဆိုဖြစ်နေလို့အဲ့ဒါကိုဟလာပြည်ထိုင်စုပါတီကမဟုတ်တဲ့လွတ်တော်ကိုယ်စားလှယ်ကတင်တာမျိုးမှာဒါသူတို့ကထမထောက်ခံရင်ဘာဖြစ်လာမလဲဆိုတော့နောက်ကြတော့အဲ့ဒါတစ်ကြိမ်နှစ်ကြိမ်သုံးကြိမ်မှာကြာရင်အလုံးသိလာမှာပေါ့ဗျာအကူပါတာကိုလည်းတိလာမယ်။အဲဒီလိုဟာမျိုးကြီးကျွန်တော်တို့ကဒီလိုပဲသွားရမှာပဲကြာ
။မကြသေးမီကလွှတ်တော်တွင်ဖွဲ့စည်းခဲ့တဲ့ရေးရာကော်မတီ19ခုရှိရာမှာကော်မတီတစ်ခုကိုအဖွဲ့ဝင်15ဦးပါဝင်ပြီးအဲ့ဒီထဲမှာအများစုကပြည်ခိုင်ပြိုးပါတီရဲ့ကိုယ်စားလှယ်တွေဖြစ်နေကြောင်းသိရပါတယ်ခင်ဗျာ။